ယူကရိန်းဆိုရတပ်တွေနဲ့ယူကရိန်းနိုင်ငံအရှိပိုင်းမှာရှိတဲ့ရုရှားဆိုရကိုထောက်ခံတဲ့ခွဲထွက်ရေးသမားတွေကြားအကျဉ်းသားအားလုံးလဲလှယ်ရေးအစည်းအဝေးကိုစတင်လိုက်ပြီဖြစ်ပါတယ်။ယူကရိန်းပဋိပက္ခ9နှစ်ကြာကာလအတွင်းမှာနှစ်ဖက်စလုံးကဖမ်းမိထားတဲ့အကျဉ်းသားတွေအားလုံးကိုသူတို့ရဲ့အိမ်ကိုပြန်နိုင်အောင်လဲလှယ်လိုက်တာဖြစ်တယ်လို့ယူကရိန်းသမ္မတကဒီနေ့မှပြောပါတယ်။ဒီနှစ်ဖက်သဘောတူညီချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီတို့ပဲရစ်မြို့မှာအခုလအတွင်းသဘောတူခဲ့ကြတာဖြစ်ပါတယ်။နှစ်ဖက်အကျဉ်းသားလဲလှယ်အစည်းအဝေးကိုယူကရိန်းနိုင်ငံဒေါညက်စေတာကဟော်လဗ်ကာမြို့နာကနေဆက်ဂိတ်မှာလှုပ်ဆောင်မှာဖြစ်ပါတယ်။ယူကရိန်းဆိုရအနေနဲ့ခွဲထွက်ရေးသဘုံ89ရောက်ကိုလွှဲပြောင်းပေးမှာဖြစ်ပြီးတော့ယူကရိန်းနိုင်ငံအရှိတ်ချမ်းကခွဲထွက်ရေးသဘုံတွေအနေနဲ့တော့ယူကရိန်းဆိုရတပ်ဖွဲ့ဝင်55ရောက်ကိုလွှဲပြောင်းပေးမှာဖြစ်တဲ့ဆိုပြီးတော့ရုရှားနိုင်ငံက IRA သတင်းဌာနကဒီဒေါညက်ပြည်သူ့သမ္မတနိုင်ငံဖြစ်တဲ့သူတို့ဘာသူတို့ကြီးညာထားတဲ့အဖွဲ့ကတာဝန်ရှိသူတယောက်ကိုကူးကားပြီးတော့ပြောဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းဆိုရတက်တီနဲ့ခွဲထွက်ရေးသမားတွေဟာနိုင်ငံအရှေ့ပိုင်းကဒွန်ဘတ်ဒေသမှာ2014ခုနှစ်ခေတ်ကတိုက်ပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပြီးတော့ဒီတိုက်ပွဲတွေအတွင်းမှာလူပေါင်း13000လောက်တိစုံခဲ့ပါတယ်ခင်ဗျာ။